မရိကန်ဆိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာနှစ်စဉ်ဇန်နဝါရီလရဲ့တတိယပတ်တနင်္လာနေ့ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအထိမ်းအမှတ်နေ့ဖြစ်ဂုဏ်ပြုကျင်းပကြပါတယ်။သိခါတော်ရသင်းဟုတ်ဆရာဒေါက်တာကင်းဟာအမေရိကန်တောင်ပိုင်းအလာဘားမားပြည်နယ်ကနှစ်ချင်းခရီးရန်ဓမ္မဆရာတူဖြစ်ပြီးအမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားမှုတွေကိုတိုက်ဖြတ်ရမှာခေါင်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာအသက်39နှစ်အရွယ်1968ခုနှစ်ဧပြီလ4ရက်နေ့မှာလောက်ကျန်တက်ဖြတ်ခံခဲ့ရပါတယ်။လာမယ့်ဇန်နဝါရီ15ရက်နေ့ဟာဒေါက်တာကင်းကတက်ရှိချင်ရှားရှိခဲ့ရင်အသက်95နှစ်မြောက်မွေးနေ့ကိုကျင်းပမှာလည်းဖြစ်ပါတယ်။ဒေါက်တာကင်းမွေးဖွားကြီးပင်းခဲ့တဲ့ခေတ်ကြီးတုန်းကအမေရိကန်ပြည်ထောင်စုရဲ့နေရာအတော်များများမှာလူမျိုးရေးခွဲခြားမှုတွေရှိနေပါတယ်။ပြည်တွင်းစစ်ပြီးဆုံးပြီးရာစုနှစ်တစ်ခုနေပါကြာသည့်တိုင်အောင်အာဖရိကန်အနွယ်အမေရိကန်အများစုဟာနိုင်ငံသားအခွင့်အရေးတွေကိုညှင်းပယ်တဲ့ Jim Crow လို့ခေါ်တဲ့ဥပဒေတွေကိုလိုက်နာခဲ့ကြပါလေ။ခရစ်ယာန်သမားကျမ်းစာတွေရဲ့လှုံ့ဆော်မှုရုရှားစာရေးဆရာလီယိုတော်စထရိုက်နဲ့အိန္ဒိယခေါင်းဆောင်ကြီးမဟာတမဂန္ဒီတို့ရဲ့စိတ်ဆော်လွှမ်းမိုးမှုတွေနဲ့တူဒေါက်တာကင်းဟာနိုင်ငံသားအခွင့်အရေးအပြည့်အဝရဖို့အတွက်အကြမ်းမဖက်တဲ့နည်းလမ်းတွေသုံးတဲ့အပိတ်မောက်ဆန့်ကျင်မှုတွေထိုင်သပိတ်ဆင်နွှဲမှုတွေငြိမ်းချမ်းစွာချီတက်လမ်းလျှောက်ပွဲတွေနဲ့တခြားအနာဖီဆိုင်လှုပ်ရှားမှုတွေကိုစီစဉ်ဆောင်ရွက်ခဲ့ပါတယ်။ African American တွေပေါ်ရွေချက်ရှိရှိနဲ့ဖိနှိပ်နှိပ်ကုပ်ဖို့ပြတ်ထန်းထားတဲ့ Jim Crow ဥပဒေတွေရဲ့မတရားမှုကိုလူများအသိမှတ်ပြု